ဒီကနေ့နဲ့ပိုင်းကပလောဝမြို့နယ်ဘက်မှာဒီတပ်မတော်တင်မော်တွေကိုအေးအေးအဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်တပ်မတော်သားတဦးဒဏ်ရာရသွားတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်။မနေ့ကလည်းရသေးတော်မြို့နယ်အမျက်တောင်ကျေးရွာမှာမနေ့ကညနေပိုင်းကလက်နက်ကြီးကြီးကြားရပောက်ကွဲခဲ့တာကြောင့်ဒေသခံတဦးသေဆုံးပြီးတဦးဒဏ်ရာရတယ်လို့ဒေသခံတဦးကပဲပြောပါတယ်။ဒီကြောင့်ကိုတော့ VOE သတင်းတောက်ကိုသက်နိုင်ကပြောပြမှာပါရှင်။
ချင်းပြည်နယ်ပလောဝမြို့နယ်ကတရားစီမံရေးအတွက်တက်စီးရဲတင်ဆောင်လာတဲ့ရပ်သားယူရင်၃စီးနဲ့လုံချုံရဲလိုက်ပါလာတဲ့တပ်မတော်ယူရင်၃စီးတို့ကိုဒီကနေ့မနက်ပိုင်းကရခိုင်လက်နက်ကိုင်အင်အားကွဲကလက်နက်ကြီးတွေနဲ့တိုက်ခတ်ခဲ့တာကြောင့်တပ်သားတဦးဒဏ်ရာရရှိခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ
်။စစ်ကောင်တို့ကမိုင်းဆက်ခါရမှာမဟုတ်ဘူး။ကျွန်တော်တို့ကမလားပလောဝတရားစီမံရေးလုပ်နေတာရှိတယ်အလောဝတရားစီမံကိန်းအောက်သာမန်နေတဲ့ဒီလမျိုးတွေပြီးရင်ဂျာနယ်သေးကြောက်တွေတည်သွားတယ်ဟုတ်လားဟောဆက်ရင်၃ကြီးအောင်ပါဒီနေရာဟုတ်လားတော့အဲ့မှာရှင်းပြတန်းတပြီးပါတယ်တော့အရက်ပဲရင်ပြီးလို့ရှင်ရွှေမင်းတပြီးပါတယ်ပြီးလို့ရှင်ဒီတိုင်းရင်တပြီးပါတယ်၃ကြီးဟောအလောဝတရားစီမံကိန်းအတွက်သာမန်တွေဒီလမျိုးတွေ၆ဆင့်တွေတည်ပြီးတင်သွားတဲ့၃ကြီးကျွန်တော်တတ်မလို့ဒီနေရာနေပြီးတော့မှာဟောအဓိကလုံးတွေလိုက်ပါပြီးတော့စစ်တေကနေထွက်လာတယ်ထွက်လာပြီးတော့အလောဝအလောဝဟောလာပြည်တော်ဝတနာနာပြည်တော်ဝနော်အရောက်မှာဟောလာအေးရနေလို့ရှိတဲ့ကံနေလို့လက်နဲ့ကြည့်ဟောလာအာပီပီတွေနဲ့ဖြစ်တဲ့ပုံကြီးတွေနဲ့ဘာမှတော့မဖြစ်ဘူးနော်ကျွန်တော်တို့ဟောလာနော်ဘာမှမဟုတ်အဲရတယ်ကြောက်ပဲရှိတယ်တန်တာပါအောင်ပြု
မနေ့ကညနေပိုင်းကလေရတိတော်မျိုးနဲ့ရေဆိုးချောင်းတက်မတော်ပြူရကုန်းတရှိရာကနေလက်နဲ့ကြည့်နဲ့တိုက်ခတ်လိုက်တဲ့ကြည်ဟာအနည်းဆုံးချေးရွာကိုကြာရောက်ပေါက်ခွေခဲ့တာကြောင့်တဦးပြေဆုံးပြီးတဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတဦးကခုလိုပြောပါတယ
်ကျွန်တော်ရတိတော်မျိုးနဲ့အမျက်တောင်ချေးရွာမှာညနေ9နာရီအနည်းမှာဟိုလက်နဲ့ကြည့်ကြာပြီးတော့လူဦးတဦးကတည်သွားတယ်တဦးကဒဏ်ရာရတယ်ကျွန်တော်တို့လေသမားတွေကပေါ့ဒီရှိမှာဆိုရယ်စပါးတိနဲ့လည်းရိုက်သိရှိမှာပိတ်ခတ်မှုတွေနဲ့မတရားပြစ်ဆုံးနေရတယ်ဆိုရင်တော့အလौဒမလေသမားတွေကစိတ်မချမ်းသာပြည်သူတွေဖြေရပါတယ်လက်ကြီးရွာသားတွေကဟို PCS စခန်းတွေကိုတောင်းနေကြတဲ့လူတွေလည်းရှိပါတယ်ဟိုလေကုန်းတွေမှာလာပြီးအလौလောက်ကြတဲ့လူတွေပဲလာရောက်နေရပါတယ်
တေဆုံးသူဟာနေပြည်တော်ထိုင်နေစဉ်လက်နေကြီးကြည့်ကြပြီးတေဆုံးခဲ့တာဖြစ်ပြီးဒီဟာကုန်းကနေလက်နေကြီးတွေနဲ့တိုက်ခတ်နေတာကြောင့်အလောင်းကိုထားပြီးထွက်ပြေးခဲ့ရတာဖြစ်တယ်လို့တေဆုံးသူရဲ့ဇနီးကပြောပါတယ်။အ
ခုဆောင်းလို့ရတယ်။အဲ့လိုဆောင်းတဲ့နေရာမှာဆောင်းထားလို့အလုံးလုံးနဲ့ဒီတေဆုံးဖြစ်တာ။ဟုတ်ကဲ့ဆရာကဘယ်လိုဆောင်းကြတာလဲ။အမှန်လို့လည်းဆောင်းကြတယ်။ဒီလိုရောတော့ဆောင်းတဲ့သူကဒါတော့ဒါလည်းလေဒါလည်းဒီလိုတရားဆက်တဲ့သူတိတ်တူတာတော့လည်းတိတ်တူတာတော့လည်းမတင်ရလဲ။မေတ္တာကလည်းတကယ်လည်းရောအဖို့ကိုဖက်ဖက်နဲ့တိုးပြီးဟာရဲရဟာကညာဟာလေးနာရီစုစုကြောက်အပြင်ကလုံးစလုံးကိုရတော့တင်းလို့မင်းကမင်းကလည်
းကျွန်မမျိုးသားနေမကောင်းဘူး။ကျန်းမာရေးမကောင်းဖြစ်နေတာစစ်တွေကစေကူဝီပြန်လာတာ၄-၅ရက်လောက်ပဲရှိသေးတယ်။အခုတော့အိမ်မှာနေရင်လက်နက်ကြီးကြပြီးတည်တယ်အဲ့လိုရခိုင်ပြည်သူတွေကိုတတ်နေလို့တင်နေကြတာကိုဒီနိုင်ငံဒီပြည်နယ်ကမှမကင်နိုင်ကြဘူးလားလို့ပြောရှင်တယ်။သူ့ကိုထားခဲ့ပြီးတော့ထွက်ပြေးရတယ်။မနေ့က၄နာရီလောက်ကပင်တည်တော်တဲ့အလောင်းကိုထားပြီးထွက်ပြေးရတာ။သူတို့ပြစ်နေတော့ဘယ်သူမှမနေရကြဘူးလို့တေဆုံးသူရဲ့ဇနီးကပြောပြတော့တာပါ။တပ်မတော်ကလက်နက်ကြီးနဲ့ပြစ်လို့တေဆုံးခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောဆိုနေကြပါမယ်။တပ်မတော်ဖက်ကတော့သူတို့ကိုပြစ်တာမဟုတ်ဘဲအဲအဖွဲ့ကပြစ်တာလို့ပြောပါတယ်။
ကျွန်တော်တို့ကဝေးလို့ဘာမှကိုပြန်မပြောဘူးသူ့အောင်အေးရခင်ဗျာလေဇာကနေဆိုမှဒီလိုကြောင့်အမျက်တောင်ရအနောက်ဘက်တန်းကနေတန်းတည်တဲ့ဆိုကြမှုအဲ့ဒီကစခန်းပေါ်မှာကြာပဲနဲ့ဆိုင်ရွာလေးကိုကြာကြာတော့မှအဲ့မှာသဘာဝညာလုပ်နေတယ်ဟုတ်လားတင်းလုံးနေတယ်ဘာတင
်းပြီးကြတဲ့ရပိုင်းတွေကလည်းနင်းကြမျိုးတွေတန်းမြောင်ချေရွာမှာလက်နက်ကြီးကြီးကြာပြီးနေအိမ်တွေမိမွေနေတဲ့အသက်80ကျော်မျိုးသမီးတူတန်းရရရှိခဲ့ပြီးဆေးရုံကိုပို့ဆောင်လိုက်ရပါတယ်ရခိုင်ပြည်နောက်ပိုင်းမှာတိုက်ပွဲတွေကျင်းထန်လာနေတယ်လို့ဒါကြောင့်ငါဆိုလိုရတာပြည်သူတွေအားလည်းလက်နက်ကြီးကြီးကြပြီးတေဆုံးတံရရရှိနေကြတာလေးဖြစ်ပါတယ်။ဒါပေမဲ့တပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ကတော့အရတာတေဆုံးတံရရတာတဲ့အတွက်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးပြောဆိုနေကြပါတယ်ခင်ဗျာ။